ရခိုင်ပြည်နယ်ရသေးရောင်မြို့နယ်ကြောက်တန်းကျေးရွာမှာရခိုင်မျိုးသားနဲ့လူငယ်တွေကိုဆက်လက်ဖမ်းဆီးထားတဲ့ပေါ်စိုးရိမ်ကြောင်းနဲ့ထိမ့်သိမ့်ထားစဉ်စစ်တပ်ကပြစ်ခတ်မှုကြောင့်တိုက်စုံမှုတွေကိုလွတ်လပ်တဲ့စုံစမ်းမှုတွေနဲ့ဖော်ထုတ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။လက်နက်ကင်ပြိပခတွေအတွင်အရက်သားတွေကိုအကာအကွယ်ပေးဖို့လည်းကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံကဒီကနေ့ပဲတိုက်တွန်းလိုက်တာပါ။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းမြန်မာအစိုးရတပ်ဖွဲ့တွေနဲ့ AA ရခိုင်တပ်မတော်အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာဒေသခံတွေဘက်က AA အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်လို့တန်တရားရှိခံရသူတွေကိုလူမျိုးရေးတပ်ဖွဲ့တွေကထိန်းသိမ်းထားတာပါ။အစိုးရတပ်ဖွဲ့တွေကထိန်းသိမ်းထားစဉ်အပြစ်မဲ့ဒေသခံအရပ်သားတွေဥပဒေမဲ့ဖမ်းဆီးတပ်ဖြတ်ခံရတယ်ဆိုတဲ့သတင်းတွေထွက်လာတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရူပတ်ကိုဗယ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့တာပါ။
We're deeply concerned about the extrajudicial executions, arbitrary and incommunicado detention, mistreatment.
အကြမ်းဖက်လို့ရတွေလုံးဆောင်နေတဲ့လက်နက်ကင်ဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့တန်တရားနဲ့ဒေသခံကြီးရွာသားအများပြားကိုဥပဒေမဲ့တပ်ဖြတ်တာအပြင်လူတွေနဲ့တွဲဆုံခွင့်မပေးဘဲဖမ်းဆီးထားတာမတရားပြုကျင့်တာစာတင်ကြောင်းတွေကိုစစ်တပ်တွေကာလရှည်ကြအသုံးပြုနေတာစတဲ့လို့ရတွေပေါ့ကျွန်တော်တို့အထူးစိုးရိမ်ပူပန်မိပါတယ်။ဒါပြင်ဒီဖြစ်ရပ်ကိုတပ်မတော်ကစုံလင်းစစ်ဆေးမယ်လို့ကြေညာလိုက်တဲ့ပုံမှာလည်းကျွန်တော်တို့အင်မတန်စိုးရိမ်မိပါတယ်။
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အရင်အခွင့်အရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့တပ်မတော်ကစုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်သူတွေကိုထိရောက်စွာအပြစ်ပေးအရေးယူခဲ့ခြင်းမရှိတဲ့အတွက်အခုဒီချိန်တပ်မတော်ကသူနီးသူဟန်နဲ့သူစုံစမ်းစစ်ဆေးမယ်ဆိုတဲ့ကြေညာချက်ကိုကုလသမဂ္ဂကစိုးရိမ်ကြောင်ပြောဆိုလိုက်တာဖြစ်ပါတယ်
။ OHHR has repeatedly observed that investigations by the Tapmadaw serve only to whitewash alleged crimes that have been committed.
OHCHR ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံကလိလတွေ့ရှိချက်တွေကြောင့်အရင်ဖြစ်စဉ်တွေအတွက်တမတော်ဘက်ကလုပ်ခဲ့တဲ့စုံလန်းစစ်ဆေးမှုတွေဟာဖြစ်စဉ်ကိုဖုံးဖိဖို့တက်တက်လုဆောင်ခဲ့တယ်ဆိုတာတွေ့ရပါတယ်။ကြောက်တန်းဖြစ်စဉ်နဲ့ပတ်သက်လို့ဗက်လိုက်မှုမရှိတဲ့လွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံလန်းစစ်ဆေးမှုတွေပြုလုပ်ပေးဖို့တောင်းဆိုနေကြတဲ့မြို့သူကျွန်တော်တို့လည်းတောင်းဆိုပါတယ်။အလားတူပဲမြောက်ဦးဖြစ်စဉ်ကိုလည်းဒီအတိုင်းစုံစမ်းစစ်ဆေးတင်ပါတယ
်။အစိုးရဘက်ကနိုင်ငံတကာလူ့ခွင့်ရေးတွေကိုလေးစားဖို့နဲ့ပြည်ပခါမှာပါဝင်ပတ်သက်နေသူအားလုံးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့ကိုလည်းလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရကိုဗဲကဒီကနေ့တိုက်တွန်းသွားပါတယ်။လက်ရှိကြောက်တမ်းမြို့နယ်ဝန်းကျင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ဆက်နွယ်ပြီးဒေသခံကျေးရွာသား40ကနေ50လောက်အထိထိန်းသိမ်းခံထားရတယ်လို့လည်းကုလသမဂ္ဂကဒီကနေ့ပြောပါတယ်။မြန်မာတပ်မတော်ကာကွယ်ဥစည်းချုပ်ယုံရဲ့စီးရင်နေအရရွာသားစုစုပေါင်း295ယောက်ဖမ်းဆီးခဲ့တာမှာပုထုနေက35ယောက်ကိုလွတ်ပေးခဲ့တဲ့အတွက်ပြန်လွတ်ပေးသူစုစုပေါင်း209ယောက်ရှိသွားပြီလို့ဆိုပါတယ်။ကြံရွာသားတွေကိုတော့ဆက်လက်စစ်ဆေးနေစေလို့ဆိုပါတယ်။မေလနေ့ရက်နေ့ကတော့ဖမ်းဆီးထားခြင်းပြစ်ခတ်မှုဖြစ်ပွားပြီးအရသား6ဦးသေဆုံးခဲ့ပါတယ်။စစ်ဆေးနေတဲ့အချိန်လူအင်အားနဲ့လက်နက်လူဒါမျိုးတွေဖြစ်ခဲ့တဲ့အတွက်ပြစ်ခတ်ခဲ့တာလို့တပ်မတော်ဘက်ကပြောပေမဲ့ဒေသခံရွာသားတချို့ကတော့တပ်မတော်ကနေတမင်ပြစ်ခတ်တာဖြစ်တယ်လို့ပြောပါတယ်။အေးအေးလက်နက်ကင်အဖွဲ့နဲ့တပ်မတော်အကြတိုက်ပွဲတွေမကြာခဏဖြစ်ပွားပြီးစီးရဲတင့်မာမှုတွေတိုးလာခြင်းအေးအေးအဖွဲ့ကိုထောက်ခံတယ်လို့တန်တရားရှိတဲ့ရန်နယ်ချီတဲ့ဒေသခံတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေသလိုရွာသားတချို့ကို AA အဖွဲ့ဝင်အဖြစ်ဖော်ထုတ်ဖမ်းဆီးအရေးယူထားတဲ့အကြောင်းတပ်မတော်ဘက်ကပြောထားပါတယ်ခင်ဗျ။